လာဒီစမေဂျိုင်ဝန်ဂျီအေကီအဗ်ဒောမိုမန်ဟာစတာပိနေညနေ၄နာရီမှာဒါကာအခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရန်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့တင်းစာရှင်းလင်းပွဲလုပ်မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။ဒါကာမျိုးကကုလသမဂ္ဂဌာနကိုယ်စားလှယ်မီယာစပွန်ကရန်ဂျာကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ချေပြုံခဲ့ပြီးဖြစ်တာကြောင့်ရန်ဂျာကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံပခုံးပေါ်တာဝန်တွေပုံမကျစေရေးအတွက်ကမ္ဘာနိုင်ငံတွေအပေါ်မူတည်ကြောင်းအင်္ဂါနေ့ကပြောခဲ့ပါတယ်။ရန်ဂျာတွေတွေ့ကြုံနေရတဲ့ပြဿနာတွေအတွက်ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုတွေနဲ့ထိုက်တန်တာကြောင့်ရန်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအခွင့်အရေးတွေရရှိဖို့အတွက်ကုလသမဂ္ဂအနေနဲ့ဒီဇိုင်းမှတ်မှတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။မြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရအကြာရိုဟင်ဂျာတွေနေရပြည်ပြင်ဆင်ဆောင်ရွက်ခဲ့ပြီးမယ်အောက်လာနေစနေရနေမှာတော့ရွန်ဂျာတရားမှနေရကိုပြန်မတော်ခဲ့ကြပါဘူး။ဗိုလ်တော်နေကတရုတ်နိုင်ငံတမတ်တခန့်လောပီအပွဲမှာတော့ဘင်္ဂလားဒေ့ရှ်သမ္မတအမ်အဗ်ဒူဟာမစ်ကတရုတ်နိုင်ငံအနေနဲ့ရွန်ဂျာတွေနေရပြန်ရင်မြန်မာနိုင်ငံကိုဖိအားပေးပြောကြဖို့တရုတ်တမတ်ကြီးကိုတိုက်တွန်းပြောကြလိုက်ပါတယ်။မြန်မာနိုင်ငံကရွန်ဂျာတွေပြန်ခေါ်ဖို့ကိစ္စတရုတ်နိုင်ငံအနေနဲ့ဖိအားပို့ပေးလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်သမ္မတဟာမစ်ကပြောပါတယ်။မြန်မာဆွေရကရွန်ဂျာဆွေရအုံလုံးကိုလက်ခံပါဘူး။